အမေရိကန်နိုင်ငံကန်တကီပြည်နယ်မှာစစ်သုံး Black Hawk အမျိုးအစားဆေးဘက်ဆိုင်ရာကင်ဆယ်ရေးရဟတ်ယာဉ်နှစ်စီးပြတ်ကျတဲ့အတွက်လူ9ဦးသေဆုံးခဲ့တယ်လို့စစ်ဘက်ပြောရေးဆိုခွင့်ရှိသူတွေကပြောဆိုပါတယ်။ပုဒ်ထူးနေ့ညပိုင်း10နာရီလောက်မှာပုံမှန်လေ့ကျင့်ရေးခီးစဉ်ပြန်တန်းနေစဉ် Fort Kimball စစ်စခန်းကနေမိုင်30လောက်အကွာကန်တကီအနောက်တောင်ပိုင်းထရစ်ခရိုင်ထဲမှာပြတ်ကျခဲ့တာဖြစ်ပြီးရဟယင်ဘော်လိုက်ပါလာသူအားလုံးသေဆုံးခဲ့တယ်လို့ကြာတာပတိနေမှာသတင်းထုတ်ပြန်ပါတယ်။ရဟယင်တစည်းမှာလူ9ယောက်လိုက်ပါပြီးနောက်တစည်းမှာလူ4ယောက်လိုက်ပါခဲ့တဲ့အမှတ်101လေကြောင်းချီတပ်ဖွဲ့ရဲ့ရဟယင်နှစ်စီးဟာလူနေရွက်ွက်အနီးကွင်းပြင်မှာပြတ်ကျခဲ့တာဖြစ်ပြီးမြေပြင်မှာတော့ထိခိုက်ဒဏ်ရာရရှိသူမရှိပါဘူး။ရဟယင်တွေကအုပ်ဖွဲ့ပြန်တန်းတဲ့ပုံစံလေ့ကျင့်မောင်းနှင်ခဲ့ကတပ်ဖွဲ့ဝင်တွေဟာညကြည့်မျက်မှန်တွေတက်ဆင်ထားတယ်လို့ဆိုပါတယ်မတော်တဆဖြစ်မှုဟာရဟယင်တွေကယ်ဆယ်ရေးအစမ်းလေ့ကျင့်နေတုန်းဖြစ်ခဲ့တာမဟုတ်ဘဲပြန်တန်းနေတုန်းဖြစ်ခဲ့တာလို့တာဝန်ရှိသူတွေကလောလောဆယ်မှယူဆထားပါတယ်ပြတ်ကျရတဲ့အကြောင်းအရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပြီးရဟယင်တွေပေါ်မှာခီးသက်တင်လေရင်တွေလိုပဲအချက်အလက်မှတ်တမ်းသိတဲ့ black box ပါဝင်တဲ့အတွက်အဲ့ဒီကနေဘာဖြစ်ခဲ့တယ်ဆိုတာကိုသိရှိနိုင်ဖို့စူးစမ်းနေပါတယ်